Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမှာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကြောင်လွေဦးနဲ့ကျမနန်းလာတို့ကြီးညာတော်မှာပါစီးရီးယားနိုင်ငံက Homes မြို့မှာဒီကနေ့အသေးခံဘုံးနှလုံးပောက်ကွဲလို့အဆင့်မြင့်ထောက်လှမ်းရေးအရာရှိသူအပါအဝင်လူ42ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတအင်ပီရိုရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့တွင်သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပါတယ်မြောက်ကိုရီးယားအဆင့်မြင့်တန်တမာတို့ကိုအမေရိကန်ကပြည်ဝင်ခွင့်ညှဉ်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတေလက်ထက်မှာမြောက်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစည်းအဝေးပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညို
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ပြည်ထရေးဌာနသတင်းစာရှင်းလင်းပွဲမှာ NLD ပါတီဥပဒေပညာရှင်ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်ဇေယျမြို့မှာနောက်ချက်ချက်ခုနဲ့ ABL လမ်းစမ်းမှာအောင်ဝင်းခိုင်နဲ့ဦးစော်လို့ခွန်းလို့နဲ့တောင်ဝင်းမြို့နဲ့ဘောရန်တပိတ်ဆိုင်မှာမကြာခဏ၃တွဲဆောင်နေမှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဦးကိုနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရမကျဉ်းတတ်မှုများ
ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲကြောင့်လည်းအတူပြန်ကြားရေးဝန်ကြီးဌာနကအခုလိုလူငယ်တဘာဝပုဂ္ဂိုလ်ရမုန်းတီးမှုကိုအခြေခံနဲ့ဆိုတဲ့ရှင်းလင်းမှုနဲ့ပတ်သက်လို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့သုံးသပ်ချက်တွေကိုလည်းကြားရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင
်စီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့မှာဒီကနေ့စနေနေ့ကအသေးခံဘုံးနှလုံးပောက်ကွဲလို့အဆင့်မြင့်ထောက်လိုင်းအရာရှိတအုပ်အပါဝင်လူ42ဦးသေဆုံးသွားပါတယ်နိုင်ငံတော်လုံခြုံရေးဌာနရုံးချုပ်နဲ့စစ်ထောက်လိုင်းရဲ့အစအုံနေမှာတိုက်ခိုက်ရေးသမား6ယောက်ထပ်မင်းတို့ကအသေးခံဘုံးခွဲဖောက်ခွဲခဲ့တာလို့စီးရီးယားလူအခွင့်အရေးလေ့လာဆောင်ကြည့်အဖွဲ့ကပြောပါတယ်Al Qaeda နဲ့ပတ်သက်တဲ့အဖွဲ့ကဒါသူတို့လက်ချက်ဖြစ်တယ်လို့ပြောပါရယ်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homes မြို့လေကိုသူတို့အဖွဲ့ဝင်၅ဦးကဝင်တိုက်ခဲ့တာလို့ပြောပါရယ် Homes မြို့ကိုအစိုးရကအပြေးအဝထိန်းချုပ်ထားတာ၃နှစ်နေပါရှိနေပါပြီတောက်ကြနေမှာလဲစီးရီးယားနိုင်ငံမြောက်ပိုင်းမှာကားဘုံးနှလုံးပောက်ကွဲတာကြောင့်လူ65ယောက်ထဲမှနေတေဆုံးသွားပါသေးတယ်တေဆုံးသူတွေထဲမှာအရက်သားတွေတပုံတပ်ဖွဲ့ဝင်တွေနဲ့တူရကီစစ်သား၂ဦးထဲမှနေပါတယ်လို့ဒေသရင်းသတင်းဌာနနဲ့တူရကီအရာရှိတွေကပြောပါရယ် IS အကြမ်းဖက်သမားတွေရဲ့မဟာဗျူဟာကျတဲ့အယ်ဘတ်မြို့ရဲ့အစိတ်ပိုင်းအတော်များများကိုတူရကီတပ်ဖွဲ့နဲ့မဟာမိတ်တို့ကတိုက်ခိုက်သိမ်းယူလိုက်ပြီးနောက်တနေ့မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါဆူစီယန်ရွာကလုံခြုံရေးစခန်းကိုတောက်ကြနေကပထမဘုံးကွဲတိုက်ခိုက်ရမှာအရက်သားအတော်များများအပါအဝင်တူရကီသက်သား2ဦးနဲ့အတိုက်ခံဖက်ကတပ်သားတွေတိုက်ဆုံခဲ့ပါတယ်လာရီနဲ့ချီတက်ခတ်မှုတွေပြင်းထန်နေခဲ့တဲ့အယ်ဘတ်မြို့ကိုပြန်ဖို့ခွင့်ပြုချက်လာတောင်းကြတဲ့လူအတော်များများလုံခြုံရေးစခန်းမှာစုံရောက်ရှိနေချိန်အတွင်းဘုံးပေါက်ကွဲခဲ့တာပါဒီဘုံးကွဲမှုမှာပါသွားတဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့နဲ့ဒေသခံတွေလာကောက်တဲ့အချိန်ဒုတိယဘုံးပေါက်ကွဲခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်ဒီတက်ခတ်မှုဟာ IS2 ရဲ့လက်ချက်ဖြစ်ပြီးတော့တူရကီတပ်သား10ဦးနဲ့တပုံအဖွဲ့60ကိုတတ်ခဲ့တယ်လို့ IS2 ရဲ့အမတ်သတင်းဌာနကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးတာဝန်ခံတွေနဲ့ရုရှားဆိုးရွားအရာရှိတွေကြားအဆက်အသွယ်တွေလုပ်ခဲ့ကြောင်းဆွဆွဲထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးတန်းအရာရှိတွေနဲ့သမ္မတအင်ဂျင်နီယာအရာရှိချုပ် Rince Previous တို့ဆွေးနွေးခဲ့ကြောင်းအစိုးရအစည်းအဝေးအရာရှိတွေအတည်ပြုခဲ့ကြပါတယ်အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးနေစဉ်အမှုတွေနဲ့ပတ်သက်လို့သမ္မတအင်ဂျင်နီယာတာဝန်ရှိသူတွေနဲ့ FBI ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ရလဲရောက်နိုင်ပါတယ်2016ရွေးကောက်ပွဲမဲဆွယ်စဉ်မှာသမ္မတ Trump နဲ့ရင်းနှီးသူတွေကရုရှားဆိုးရွားတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ခဲ့ကြောင်း New York Times သတင်းစာရဲ့ဖော်ပြချက်ကိုလူသိရှင်ကြားညင်းဆန်မှုသမ္မတအင်ဂျင်နီယာကတိုက်တွန်းခဲ့တာကို FBI ကလက်မခံခဲ့တဲ့အကြောင်း CNNAP စတဲ့သတင်းဌာနတွေကပြောဆိုခဲ့တာတွေကိုတော့အမြင်မဖော်လို့သူအကြီးတဲ့အရာရှိတွေကတောက်ကြနေမှာပဲအပြင်းထန်ပယ်ချခဲ့ရပါတယ်။အင်ဂျင်နီယာရရှိချုပ် Papers are FBI ညွှန်ကြားရေးမှူး James Comey ဒုတိယညွှန်ကြားရေးမှူး Andrew McCapton နဲ့ဆက်သွယ်ပြီးသမ္မတ Trump ရဲ့လူတွေနဲ့ရုရှားဆိုးရွားတာဝန်ရှိသူတွေကြားအဆက်အသွယ်ရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေကမှားယွင်းညောင်တုံ့ပြန်မှုပြောဆိုခဲ့တဲ့အကြောင်း CNN သတင်းဌာနကဖော်ပြခဲ့တာပါ။ Democratic Party ရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အင်ဂျင်နီယာရရှိချုပ်က FBI ကိုဆက်သွယ်ခဲ့တဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးဖို့တောက်ချနေမှာပဲကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။
အမေရိကန်သမ္မတအိမ်ဖြူရောရဲ့ပြောခွင့်ရရှောင်းစပိုက်ဆာရဲ့နေ့စဉ်အမေးဖြေလို့တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အတွက်အိမ်ဖြူရောအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပါတယ်။သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times ပါဝင်သတင်းဌာနအတော်များများပါဝင်ပါတယ်။ထရမ့်ပေါ်တက်တက်ညာညာရေးသားကြတဲ့သတင်းဌာနတွေကိုတော့တရရောက်သတင်းယူခွင့်ပေးခဲ့ပါတယ်။ဒီထဲမှာ Breitbart သတင်းဌာန The One American News Network နဲ့ The Washington Times တို့အပါအဝင် ABC, CBS, NBC နဲ့ Fox အသံလွင့်သတင်းဌာနတွေကိုလည်းဝင်ရောက်ခွင့်ပြုခဲ့တာပါ။ဒီလိုကန့်သက်ခံရတဲ့သတင်းဌာနတွေနဲ့စီးလုံးညီညွတ်ကြောင်းပြသတဲ့အနေနဲ့ AP သတင်းဌာနအပါအဝင်သတင်းအခြားသတင်းဌာနအချို့လည်းတက်ရောက်သတင်းမယူခဲ့ကြပါဘူး။ Imperial က VOA သတင်းထောက်လည်းသတင်းစာရှင်းလင်းပွဲဝင်ခွင့်မရခဲ့ပါဘူး။ရုတ်တံရိုက်ကိုခွင့်မပြုတဲ့ Sean Spicer ရဲ့ရုံခန်းတွင်သတင်းစာရှင်းလင်းပွဲကိုသတင်းဌာနအလုံးတက်ရောက်သတင်းယူခွင့်ရှိတာဖြစ်ပေမဲ့လို့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာတော့သတင်းဌာနတချို့ကိုဝင်ရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်
။ကမ္ဘာကျော်လူဝိချန်ပီယံမိုဟာမက်အလီရဲ့သားဖြစ်သူဟာ American ပြည်သူ Florida ပြည်နယ်က၄၀တခုမှာလူမှုကြီးကြပ်ရေးရာရှိတွေကယာယီထိန်းသိမ်းတာခံခဲ့ရကြောင်းအကျိုးဆောင်ရှိနေဖြစ်သူကပြောပါတယ်။တဲ့၄၄နှစ်အရွယ်တားဖြစ်သူမိုဟာမက်အလီဂျူနီယာနဲ့မိခင်ဖြစ်သူကွယ်လွန်သူမိုဟာမက်အလီရဲ့ဒုတိယဇနီးခလီလာကမချိုအလီတို့ဟာဖေဖော်ဝါရီလ9ရက်နေ့ကဂျမေကာနိုင်ငံကနေပြန်လာပြီးဖော့ဒ်လော်ဒါဒေးဟောလိဝုဒ်နိုင်ငံတကာ၄စိတ်ကိုရောက်လာတဲ့အကြောင်းရှင်းနေဖြစ်သူခရစ်မန်ချီနီကကင်တကီပြည်နယ်လူဝီစ်ဗီမြို့ကကိုရီးယားချန်နယ်ကိုပြောဆိုခဲ့တာပါလူဝင်မှုကြီးကြပ်ရာရှိတွေက၂နာရီနီးပါးကြာထိန်းသိမ်းထားစဉ်အတွင်းမိုဟာမက်အလီဂျူနီယာဆိုတဲ့နာမည်ကိုဘယ်လိုရလာသလဲမွတ်စလင်လားဆိုပြီးထပ်တလဲလဲမေးမြန်းတာခံခဲ့ရတယ်လို့လည်းရှင်းနေဖြစ်သူကပြောပါတယ်သူကမွတ်စလင်တူဖြစ်ကြောင်းဖြစ်ကြခဲ့ပြီးနောက်မှာလဲဆက်လက်မေးမြန်းတာခံခဲ့ရတယ်လို့လည်းဆိုပါတယ်အလီဂျူနီယာအမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာမွေးဖွားခဲ့သူဖြစ်ပြီးအမေရိကန်နိုင်ငံကူးလက်မှတ်ကင်ဆာထားသူတူလည်းဖြစ်ပါတယ
် VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်တေဆုံးသွားတဲ့ဖြစ်ရပ်အတွက်တန်ရရှိတဲ့မြောက်ကိုရီးယားတန်တမန်တဦးကိုသူ့သဘောအတိုင်းလာရောက်မပူပေါင်းရင်အတင်းအကျပ်အစ်စ်ခံခိုင်းမယ်လို့မလေးရှားကဒီကနေ့စနေနေ့မှာပြောပါရယ်ရဲရုဖက်ကနောက်ထပ်အရေးယူမှုမလုပ်ခင်အဲ့ဒီတန်အမတ်လာရောက်စစ်ဆေးခံမှုတင့်တော်တဲ့အချိန်တစ်ခုပေးရမယ်လို့စီလန်ဂေါပြည်နယ်ရဲချုပ်အဗ်ဒူဆမတ်မက်ကပြောပါရယ်ကွာလာလမ်ပူမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအသက်44နှစ်အရွယ်ဒုတိယအသင်းဝင်ဟွမ်ကျိုဆွန်ကိုလည်းကင်ဂျုံနမ်အမှုနဲ့ပတ်သက်လို့မေးမြန်းချင်တယ်လို့မလေးရှားတာဝန်ရှိသူတွေကပို့ထုတ်နေမှာပြောထားတာပါဒီနောက်ထပ်တန်ရရှိသားသူတွေကိုရင်လာပြီးတော့အစ်စ်မခံမှုဆိုရင်မလေးရှားဥပဒေအရတတိပေးချက်ထုတ်ပြန်ပြီးအတင်းအကျလာရောက်အစ်စ်ခံခိုင်းမယ်လို့ရဲချုပ်ဆမတ်ကပြောပါတယ်တီမိုနဲ့ပတ်သက်လို့တန်အမတ်ပါဝင်မြောက်ကိုရီးယားနိုင်ငံသားရှိဦးကိုအလို့ရှိနေတာပါတန်ရရှိသူတို့ကိုမလေးရှားရဲတို့ကထိန်းသိမ်းထားပါတယ်ကျန်တန်ရရှိသူလေးဦးကတော့မြောက်ကိုရီးယားကိုပြန်ပြေးသွားပြီးလို့ယူဆရပြီးကျန်အူးကတော့မလေးရှားနိုင်ငံတွင်မှရှိနေပါသေးတယ်။ဖေဖော်ဝါရီလ23ရက်နေ့ကတည်ဆုံသွားတဲ့ကင်ဂျုံနမ်ဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX အစိတ်အကြောင်းဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကတောက်ကြားနေမှာပြောပါရယ်
။မြောက်ကိုရီးယားအစိုးရတန်တမန်တူကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ဝင်ငင်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရစီလက်ထက်မှာမြောက်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာနေပါတယ်။မလာတရက်နဲ့နှစ်ရက်နေပြီမှာမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကအစိုးရတန်ကိုစလဲချိုဆွန်ဝေးနဲ့အမေရိကန်အစိုးရရှိဟောင်းတွေနယူးယောက်မြို့မှာတွေ့ဆုံမှုအစီအစဉ်ထားပြီးမဲ့ပြည်ဝင်ဗီဇာညှင်းပယ်ခံတဲ့အတွက်အစီအစဉ်ပြတ်သွားတဲ့အကြောင်း Wall Street Channel ကဒီကနေ့ပဲဖော်ပြလိုက်ကြပါနိုင်ငံရဲ့ဝန်ကြီးဌာနကဗီဇာပေးဖို့ညှင်းဆန်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိပေမဲ့ဒီလ12ရက်နေ့မှာမြောက်ကိုရီးယားကပတ်ထိန်တက်တုံစံတက်ခဲ့တာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဝန်ရဲ့အဖေလူမေခွဲအကိုဖြစ်သူမလေးရှားနိုင်ငံမှာလုံခြံတံပြတ်ခံရတဲ့ကိစ္စတွေနဲ့ဆက်နွယ်ကောင်းဆက်နွယ်နေတယ်လို့လည်းသတင်းကဖော်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစုကတာဝန်ရှိသူတွေကတော့မလေးရှားနိုင်ငံကွာလာလမ်ပူလေးစင်းမှာဖေဖော်ဝါရီလ13ရက်နေ့ကကင်ဂျုံနန်းတည်ဆုံးမှုဟာမြောက်ကိုရီးယားတရှိရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားကြတာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကတော့ဒီလိုစွန့်နှိမ့်မှုမျိုးတွေလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုခဲ့သလိုပြည်ဝင်ဗီဇာညှင်းပယ်ခံရသူလူပုဂ္ဂိုလ်တူးချင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လည်းညှင်းဆန်ခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံကအာနာရှင်ဟောင်းကြာဆုံးစေခဲ့တဲ့တွန်လိုင်းရင်းနှစ်ပတ်လည်လူမှုစုရုံးပွဲကိုဒီကနေ့စနေနေ့ကကျင်းပရမှာတက်ရောက်လာကြတဲ့လက်ဝဲရင်းတက်ကြွလှုပ်ရှားသူတွေနဲ့ရဲတို့ကြားမနီလာမြို့ကအမေရိကန်တန်ယုံအပြင်ဖက်မှာအချင်းများခဲ့ကြပါတယ်။တန်ယုံခိတ်ပေါက်ကိုလူရန်းတွေနဲ့ပိတ်ဆို့လိုက်ကြတဲ့အထီးကယုံဖြိုခွင်းရေးရဲတို့ကဆန္ဒပြသူတွေကိုရေပိုက်ကြီးတွေနဲ့ထိုးခဲ့ကြတာပါ။ရေပိုက်ကြီးတွေနဲ့ထိုးတဲ့အတွက်လူအတော်များများထန်ရအနေငယ်ရသွားကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြပနိုင်ငံတွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့ဖိလစ်ပိုင်ရဲ့တဘာဝရင်းမြစ်တွေကိုခေါင်းပုံဖြတ်နေတဲ့အဲ့ဒီနိုင်ငံတွေအပေါ်အမြင်သဘောထားတွေကိုတော့ဆန္ဒထုတ်ဖော်ကြသူတွေဖြစ်ပြီးတော့သူတို့အပေါ်ရဲတို့ကဒီလိုပြုမူရဟာမှန်ကန်တဲ့အလုပ်ရမဟုတ်ဘူးလို့ National Alliance of the Philippine Urban Poor အဖွဲ့ပြောခွင့်ရကာလီတိုဘာဒီယန်ကပြောပါရယ်စနေနေ့နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတိပေးထားတဲ့စစ်မှန်တဲ့ပြောင်းလဲလုပ်ပေးဖို့တောင်းဆိုကြတဲ့လှုပ်ရှားတက်ကြသူတွေဟာမနီလာမြို့ကအထက်အဝေးပြေးလက်မပေါ်ချီတက်ပြီးတော့ဆန္ဒပြခဲ့ကြပါရယ်မော်ဝါရီတပုံတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လဲကျင်းပပြီးတော့နိုင်ငံရေးအကျဉ်းသားလေးရဲ့အချုပ်ကိုလုပ်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါရယ် Direct from Washington The Voice
of America VOA စနေနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကြောင်လုံးတို့ပြောပြသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှိနေဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်ဘာဝပုံကိုရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့ဂွင်းဆက်တွေကိုအစဉ်ဆက်မပြတ်ဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမူရစီဝါပြတိုက်မှာကျင်းပခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကြည်လင်းကိုအနီးကကြီးကျက်စေခိုင်းသူတမရော်ကဘိုဖြစ်ခတ်ထုတ်ပယ်ခံရသူအောင်ဇော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငင်းစားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တမရော်သတင်းစုဆောင်ရေးတပ်ကအငင်းစားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါရတဲ့
ဇေယျပြုတ်ဟာနောက်ချက်ချက်ခုနှစ်ဧပြီလဆန်းမှာအောင်ဝင်းခိုင်နဲ့ဦးစော်လွန်းထွန်းနဲ့အတူတာဝန်ရွံ့နဲ့ဗော်ဒါနှစ်ပိတ်ဆံမှာမကြာခဏ၃တွေ့ဆုံတယ်မှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥက္ကူနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုပ်ပွေးရမကျေနပ်မှုများဖြစ်ပေါ်လာခဲ့ကြောင်းသိရှိရပါတယ်။ဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ကဘော်ဒါနှစ်ပိတ်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကဥက္ကုဏီကိုရှင်းပြမှတ်ကောင်းမယ်လို့ပြောခဲ့ကြောင်
းအဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတဆင့်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရေးပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်ဇော်ဝင်းကအခုလိုပြောဆိုပါတယ်
ဒါတော့တွေ့ရှိချက်အရကျွန်တော်တို့ပေါ်ပေါက်နေကြတယ်။သူ့ရဲ့ပြုမှုဆောင်ရွက်ချက်အသွာအလာအနေထိုင်ပြောဆိုတွေပေါ်ကူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမတင်တဲ့ချက်ကလေးတွေနဲ့ဖြစ်တယ်ဆိုတော့အဗီနဲ့အစာလေးတော့ရနေတော့ကျွန်တော်တွေ့တာတွေ့တဲ့အဗီနဲ့အစာလေးကိုပဲကျွန်တော်ထုတ်လို့တင်ပါချက်ဖြစ်ပါတယ်။တကယ်ကြေကြေပြန့်ပြန့်တော့အောင်းခံရလိုက်တဲ့အခါကျွန်တော်ရုံလုံးပေါ်ဒီတဲ့ပုံပြီးရုံလုံးပေါ်တဲ့အချင်းပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြလို့
ဥက္ကုဏီလှုပ်ကြံမှုမှာလူငယ်ဘာဝပုံကိုရင်မုန်တိမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ
်အခုလိုအောင်ဝင်းခိုင်မိချင်းအောင်ဝင်းခိုင်မိဘာဆက်လို့ရမလဲဒီကြဇေယျဖုနောက်မှာဘာဆက်ရှိနိုင်မလဲဆိုတော့ကိုကစဉ်ဆက်မပြတ်လုံနေရမှာပဲအဲကြောင့်တချို့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးပြောနေခြင်းပဲဖြစ်ပါတယ်အခုအချိန်နေရတော့ငါတို့ကရတော့မင်းဟိုထုတ်ပြန်လာမင်းဖြစ်တယ်နောက်ကဘာဆက်ရှိနိုင်တယ်ဆိုတော့အခုတော့ဆက်ဆုံးသန်းနေရမှာဒီဟာရက်ထားလို့မရရက်ထားလို့ရတဲ့ကိစ္စမဟုတ
်လောလောဆယ်ဖန်းစီရမိတဲ့တရားခံ3ဦးအပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်သတင်းစာဆရာနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုံကိုရေးမကျေနပ်မှုကြောင့်လှုပ်ကြံတယ်ဆိုတဲ့အပေါ်အခုလိုတုံးသက်ပါတယ
်လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲကြာသူတို့ရဲ့အငြိမ်းစားအရာရှိကြီးတယ်လေအဲတမလို့မှာလွတ်နေစေတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်ကြီးအဆင့်လောက်လေအဲ့ဒါ နည်းတဲ့ຢာလူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေရဲ့ဟိုနားလည်မှုထဲမှာဒါလူငယ်သဘောတဘာဝပါညာရှင်ဒါနားလည်မှုလွှဲစေနိုင်တဲ့ခြေကလုံးအသုံးဆုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့လိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လဲသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုဒီတစ်ချက်ပြန်ကြည့်လိုက်ရင်ဟိုဒီတစ်ချက်စီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြီးသုံးဆွဲမှုတွေရှိမယ်အဲပြီးတော့မှနောက်ဟိုဒီစိတ်လိုနေရာမျိုးမှာလုပ်ဖို့သူတို့ကြံစီတယ်။နောက်အဲ့ဒီမှာလက်နက်တွေကဝယ်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်။လုံးကြံမဲ့သူကိုပမာဒိချင်းစီတယ်ကြံစီတဲ့ကာလကလည်းသူတို့တိုင်နေတာကဒီ2016 April လို့ပြောလို့ညာအဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေ။ဒါတွေအချက်လက်တွေအများကြီးရှိသေးတယ်လေ။ကနဦးတည်င်းတွေတက်လာတယ်လို့မျိုးတစ်ဖိတ်ဆိုင်မှာစကားလေးတစ်ခွန်းတစ်ခွန်းပြောမိပြီးတာနဲ့ကြံစီလိုက်တယ်ဆိုတဲ့ဥစ္စာကဒီလူတို့ကိုဟိုကျေမက်စီလောက်တဲ့အမှုကိုတေးချာဟိုဖြစ်စီလောက်တဲ့အမိသားမျိုးတော့မတွေ့ရဘ
ူး။ဥကိုနီကိုလုတ်ကြံတက်ဖြတ်မှုမှာတင်းထောင်ချီပြီးတုံးဆွဲခဲ့ကြောင်းလဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။ရန်ကုန်နိုင်ငံတကာလေစိတ်လိုနေရာမျိုးမှာဥက္ကဋ္ဌကိုတနက်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်တဲ့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်သဘာဝပုံကိုယ်ရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်လိုက်ပါတယ်။အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဘာကြောင့်လှုပ်ကြံတက်ဖြတ်ခံရတယ်ဆိုတဲ့အဓိကကြတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေတာပါ။အသေးစိတ်ကိုတော့မဆုမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျင့်တဲ့ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလေကြီးကစဉ်းစားတယ်မိကဒါမှတည်းလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်တွေလည်းဒီပါလို့ပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ရှင်းမုန်းတရားတော့ဥပဒေပါတယ်ပြောတယ်လေနော်ဒီလိုဒုတိယဘူမကြီးတယောက်ပါတဲ့ငင်းစားပေါ့ဗျာထွက်သွားတဲ့ဘူမကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့မြင့်တဲ့အငင်းစားဘူချုပ်ကြီးတွေပဲပါနိုင်ဘူးလားနော်ဒီလူလေကောင်မှာလူဘုံလေမှာဒီလိုကျူးလွန်နေတာဟာသဟာတန်မှန်ပုဂ္ဂိုလ်ကြီးလောက်ကြမှုမဟုတ်ဘူးအောင်ဝင်းတော်နဲ့အဝင်းခိုင်တို့နဲ့သူနဲ့တွေ့ဘူးဆိုတော့မပေါ်ဘူးအဲ့တော့သူတို့ရဲ့ကျူးကွာသိခဲ့တာဥက္ကဋ္ဌကဘာရင်းများပြောခဲ့ဘူးလို့လဲဒါလည်းကျွန်တော်မတွေ့ဘူးဗျာအဲ့တော့ဒါဟာနိုင်ငံရေးလုပ်ကြမှုဖြစ်တယ်။ဒီနောက်မှာဒီရဲ့ကျေပြန့်တဲ့အချက်တွေရှိရလို့ကျွန်တော်ထင်တယ
်။အခုလိုဥက္ကဋ္ဌအသက်ခံရတာဟာနိုင်ငံရေးအရာလုပ်ကြံတက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေလာအကဲခတ်နေတဲ့ဦးအောင်သူငိမ့်ကလည်းယူဆပါတယ်
။ဟိုသုံးသပ်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလုပ်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တယ်။အဓိကတော့နိုင်ငံရေးလုပ်ကြမှုဖြစ်ဖို့ပုံများပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော်
။ဥက္ကဋ္ဌလုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလုပ်တာဖြစ်ပေမဲ့လို့ရှေ့ဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငိမ့်ကအကြံပြုပါတယ်
။ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါတယ်။ရှိနေကြဆိုတာဘာကိစ္စကြောင့်ဖြစ်တာလဲဘယ်သူတွေလောက်တာလဲဆိုတော့နောက်ွယ်ခွင်းဆက်တွေကဘယ်သူတွေလဲပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှာလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှေးတဲ့သဘောမျိုးရှိပါတယ်နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလိုလိုဆိုလိုပေါ့နော်ဒီလိုမေးခွန်းတွေရှိနေပါသေးတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်တင်ပြီးသွားတာမျိုးမဟုတ်ဘဲနဲ့တေချာဆက်စုံစမ်းဖော်ထုတ်နေတယ်လို့ထင်ပါတယ
်။ဥက္ကဋ္ဌလုံခြံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြတုံ့တက်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းတုံ့တက်ပါတယ်။
ဟိုကမီဒီယာကဖော်ပြမှုကသူတို့ထဲကိုတစ်ပတ်လောက်ကျော်တဲ့ခါလီနှစ်ပတ်လောက်ကျော်တဲ့ဟိုမြန်မာနိုင်ငံဖော်ပြမှာတကအဲ့ဒီတရားကိုချပြတကအခုစီကားဖော်ပြမှာဒီသတင်းကျွန်တော်လုပ်တဲ့ဆိုအဲ့လိုမျိုးဟာမျိုးတောင်ပြည်ပြန်နောက်ကိုလိုက်တယ်ဒီကံပြောရင်တော့ ဘာကြောင့်နောက်ကျလဲဆိုတော့အကြောင်းရင်းကိုတော့ကျွန်တော်လည်းတောက်ချက်မချခြင်းဘူးပေါ့လေဒါပေမဲ့တော့နောက်ကျနေတာတော့အမှန်ပဲတကယ်တမ်းကျတော့ဒီလိုမျိုးနေသားမျိုးကဟိုလုံလောက်တဲ့ဝိဒီယာလုံလောက်တဲ့စိုက်ထုတ်မှုမျိုးမရှိဘူးလို့ပဲအဲ့လိုမျိုးကောက်ချက်ချမှာလို့ပဲ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းတက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသတင်းသမားတွေသိလို့တဲ့အချက်တွေကိုတိတိကျကျရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးလို့ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီလေးကြီးဝန်ကြီးပြောတဲ့အခါကသူ့ရဲ့ထင်မြင်ချက်ကောက်ချက်ချတယ်လို့ဖြစ်နေတယ်ပေါ့နော်ဒီစိတ်တွေ့ရှိချက်တွေမှာဒီထက်ပိုပြီးဘာမှမတွေ့ရှိရတော့ဘူးလို့နောက်တစ်ခုကတော့ဒီငွေကြေးတွေဘယ်ကလာတယ်လဲလို့အဲ့လိုမျိုးဟာကိုထပ်ပြီးတော့တကယ်တော့လူတွေကသိကျင်တယ်ဟုတ်ဒီကြရခံခံမှာအချက်လက်မျိုးကျွန်တော်တို့မတွေ့ရဘူးပေါ့နော
်ဥက္ကဋ္ဌလောက်ကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒိုလောဒိုလောမေးခွန်းထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှိကွေးတွန်းဆုတ်နေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနဘက်ကသတင်းသမားတွေမေးမြန်းတာနဲ့အများပြည်သူသိလို့တဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ခိုင်လုံတိကျတဲ့သတင်းအချက်လက်တွေကိုရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးဆိုတော့ဝေဖန်သုံးသပ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ရှင်
။မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်မဲ့27ရာစုပင်လုံးကြီးလာကမှနိုင်ငံရေးဆိုင်ရာအချက်လက်တွေတင်ပြနိုင်ရေးတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့အချိန်တောင်ပိုင်းရှမ်းပြည်နယ်တမရော RCSS SSA ဒေသမှာတော့ဖေဖော်ဝါရီလကုန်ပိုင်းမှာရထားတဲ့ရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးကြသေးတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။ရှမ်းအဖွဲ့အစည်းတွေကတောင်ကြီးနယ်ပင်လုံမျိုးမှာရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်တောင်းဆိုချက်ပေါ်တမရော်ကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအတွက်တမတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်သွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးချာသေးဘူးလို့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ဒီတမတော်အစုဖွဲ့ကနေဒီပြည်ပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်ဒါကြောင့်မို့တောင်ကြီးမြို့နဲ့ပင်လုံးရှားတိမြို့တွေမှာကျွန်တော်တို့ကိုကျင်းပခွင့်ပြုပါဆိုပြီးတော့ထပ်မံတောင်းဆိုထားဆက်ပြပါတယ်အကယ်၍ခွင့်ပြုချက်တွေမရဘူးဆိုရင်တော့ကျွန်တော်တို့ကဘယ်နည်းပဲပုံမှန်ကျင်းပနိုင်မှာမဟုတ်တော့ဘူးဆိုတာတော့သိထားပါတယ်ခင်ဗျ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ရှမ်းဖွဲ့စည်းတွေကနေတောင်ကြီးပင်လုံးမြို့မှာကျင်းပခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့လည်းသမတော်စုဖွဲ့ကလည်းရှမ်းပြည်ရှေ့ပိုင်းဒေသမှာရှိတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာဒါကျင်းပဖို့ဖွေပြုကြောင်း UPDJC ကစားနိုင်ငံတော်သမ္မတရုံးကနေဖေဖော်ဝါရီလ23ရက်စွဲနဲ့အကြောင်းကြားလာခဲ့တာပါ။အဲ့ဒီဆက်မှာမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုသမတော်ကဖွေပြုတဲ့နေရာမှာဒါကျင်းပဖို့နဲ့သမတော်နဲ့ပဲညှိနှိုင်းဖို့သဘောထားမှတ်ချက်ပေးထားပါတယ်။လက်ရှိသမတော်ကလည်းဖွေပြုထားတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာတွာလာနေထိုင်ရေးခက်ခဲရှိနေတဲ့အတွက်တောင်ကြီးနဲ့ပင်လုံမြို့တွေမှာကျင်းပခွင့်ပြုဖို့ထပ်မံတောင်းဆိုထားတယ်လို့ RCSS SSA ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ကျွန်တော်တို့မှာကျင်းပလို့မရနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဥပမာမြို့ရဆင်းနယ်ရေးဆွေးနွေးပွဲကျင်းပတဲ့နေရာမှာကျွန်တော်တို့လူရေပေါင်း400 500လောက်ဖိကြပြီးတော့ဆွေးနွေးကြမယ်ဆိုရင်ပြီးသွားလာရေးနေထိုင်ရေးစားရေးထောက်ရေးကအစပေါ့နော်မဆောင်ရက်နဲ့နေတဲ့အနေအထားမျိုးရှိနေပါဘာဖြစ်လဲဆိုတော့အဲ့ဒီဒေတာကိုလာကြည့်ကြပါသူတို့ကိုယ်တိုင်ကရောက်ပူးတလားမတည်ဘူးအဲ့ဒါအတော့တောင်းနေပါပဲဥမာမုံထောမုံထားဆိုလူအခြေခြေအိမ်တော့မရှိတဲ့နေရာမျိုးမှာဖြစ်ပါတယ်ခင်ဗျဆိုတော့ထပ်မှန်ပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံလဲဖြစ်ကျွန်တော်တို့ UPDJC ရဲ့ဥက္ကဋ္ဌဆိုလဲဖြစ်တဲ့တော့အောင်ဆန်းစုကြည်ထံကိုဒီတောင်ကြီးမြို့နဲ့ပင်လုံမြို့မှာကျွန်တော်တို့ကိုမြို့သားဖြစ်နိုင်ရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုရေလိုကြောင်းထပ်မှန်ပြီးတော့တောင်းဆိုထားဆဲဖြစ်ပါတယ
်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဦးစီးကျင်းပသွားရမှာဖြစ်ပြီးတမတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်တွဲဖက်သွင်းမှုဆိုင်ကျော်ညို့ကပြောပါတယ်
အမှတ်ပေးတဲ့နေရာမှာပဲလှုပ်ရမှာလားဗျာဒီလုပ်ငန်းစဉ်တွေပေါ်မှာကျွန်တော်တို့လည်းပါဝင်ပတ်သက်နေတာပဲပြည်တော်စုငြိမ်းချမ်းရေးလာခိုင်းရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုစီမံကျင်းပကိုကဲပိုင်ခွင့်ရှိတာ UPDJC ပါအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ဟိုဘက်စီးတဘောဒါဒီဘက်စီးရဲ့တဘောဒါဟိုဖလိုက်တောင်းနေရတယ်ဘယ်လိုဖြစ်နေတယ်ဆိုတာကသိတော့ ဖုန်းတက်တာတိတ်မမှန်လို့ဖြစ်နေပါလေ
။ရှမ်းဖွဲ့စည်းတွေရဲ့တင်ပြချက်ပေါ်မှာနောက်ပါမှကျင်းပမဲ့ UPDGC စည်းဝေးမှာဆက်လက်ဆွေးနွေးသွားမယ်လို့လည်း UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
။မပြောတာဒီသူတို့ထပ်ပြီးတော့တင်လာတယ်ဆိုတော့ကျွန်တော်ဆုံးဖြတ်တာမရှိသေးဘူးခင်ဗျာ။ရှင်းပြနေဆိုရင်ပထမဆုံးကသူတို့ခွတ်တောင်းတာလည်းပဲဟာခါမှလို့ခုလေ။အဲ့ဒါမှသူတို့တော့တူပြီးတော့လုပ်မယ်လို့ပြောတာ။အခုဘယ်လိုပြောနေလဲ။အဲ့ဒါတော့သူတို့တက်ဆိုင်ရာပြည်နယ်တွေရဲ့အခြေအနေရောက်လို့ထင်တာပဲလေနော်။သူတို့လုပ်မဲ့ဒေတာတွေရဲ့လုံခြုံရေးကိစ္စတွေပါရောက်မလို့တတ်မလို့ပြောတာလည်းဖြစ်လိမ့်မယ်ထင်တယ်။ကျွန်တော်တို့အခုရှေ့ပတ်လို့ဆိုရင်တော့ UDPG စီးရခေါ်မယ်လေ။ပေါ်ပြီးတော့အဲ့ဒီမှာမှကျွန်တော်တို့သိချာသိမယ်ထင်တယ်။နောက်အပြောင်းလဲကိုလေ။
လာမယ့်မတ်လမှာ23ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားရမှာဖြစ်ပါတယ်။အဲ့ဒီညီလာခံမတိုင်းခင်မှာတိုင်းနယ်ပြည်နယ်လိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရည်ထားပေမဲ့လည်းလက်တွေ့မှာ900နေရာလောက်ပဲကျင်းပနိုင်အောင်မယ်လို့ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်။အမျိုးသားနိုင်ငံရေးစစ်ဆွေးနွေးပွဲကနေထွက်လာမဲ့ရှမ်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးကိုပိုင်အုတ်ချိုကိုရဒေသတွေမှာကျင်းပပြုစည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေချင်နေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရှမ်းပြည်နယ်နီးတူချင်းပြည်နယ်မှာလည်းအစိုးရကနေတွန်းလှန်ရေးခက်ခဲတဲ့သံတမန်မျိုးမှာကျင်းပခွင့်ပေးထားတဲ့ပုံမှာချင်းမျိုးသားဖွဲ့စည်းတွေကမှပဝင်မကျမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှချောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလေမြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ဖို့အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-32-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီနေ့ည9:00ခွဲမှာထုတ်လင်းပေးမယ့်ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ခေါ်ပြစေရှင်။မကြခင်မှာကျမတို့အစီအစဉ်တွေအဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချက်ကိုနန်းလောင်ကကြီးညာပေးပါဦးမရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘက်ဗလီဟိလ်စ်မှာအော်စကာရုပ်ရှင်အကယ်ဒမီဆုပေးပွဲတွေကျင်းပဖို့ရပိုင်အလို့မှာပဲဟောလိဝုဒ်ဂျော်မော်ရီအပါအဝင်လူပေါင်းရာနဲ့ချီပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးခင်ကမှထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးအမိန့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညှို့မှုပြသဖို့ရည်ရွယ်ပြီးဆန္ဒပြပွဲကိုစီစဉ်ခဲ့တာပါ။အီရန်ရုပ်ရှင်ဒါရိုက်တာအာရှဖာဒီကတော့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကခီးသွားတွေပေါ်ပြည်ဝင်ခွင့်သားတားမြစ်လိုက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့မှာကျင်းပမယ့်အော်စကာဆုပေးပွဲကိုမတက်ဘဲသပိတ်မောက်မှာဖြစ်ပါတယ်။ယဉ်ကျေးမှုဘာသာရေးနဲ့လူမျိုးရေးမတူကွဲပြားမှုတွေပေါ်အခြေခံပြီးတော့အမုန်းတရားတွေကြီးထွားအောင်ဖန်တီးသူတွေရှိနေတဲ့ချိန်မှာအခုလိုစူးစိမှုတွေကိုတွေ့မြင်ရတဲ့အတွက်ဝမ်းသာပီတိဖြစ်ရတဲ့အကြောင်းလဲဒါရိုက်တာဖာဟာဒီကအီရန်နိုင်ငံတီဟီရန်မြို့ကနေဆန္ဒပြပွဲကိုဗီဒီယိုနဲ့အမစကားပြောကြားခဲ့တာပါ။ရုပ်ရှင်တရုတ်ဆောင်ဂျူဒီဖော့စတာကတော့လူမှုလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုကာကွယ်ဖို့လူပေါင်း900လောက်တက်ရောက်လာတဲ့အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကိုထောက်ခံသူလူတချို့ဟာလည်းအမေရိကန်အလံတွေနဲ့အမေရိကန်ကိုကြီးကျယ်ခန္ဓာအောင်ပြန်လုပ်ရမယ်ဆိုတဲ့စကားတွေကိုကင်ဆောင်ပြီးတော့အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ Syria နိုင်ငံအနောက်ပိုင်း Homs မြို့မှာဒီကနေ့စနေနေ့ကအသေးခံဘုံးနှလုံးပောက်ကွဲတာကြောင့်အဆင့်မြင့်ထောက်လိုင်းရေးအရာရှိတူအပါဝင်လူ42ဦးသေဆုံးသွားပါတယ်။နိုင်ငံတော်လုံခြုံရေးဌာနယုံချုံတဲ့စစ်ထောက်လိုင်းရေးအဆောက်အအုံနေမှာတိုက်ခိုက်ရေးသမား6ယောက်ထက်မနည်းတော့ကအသေးခံဘုံးဖောက်ခွဲခဲ့တာလို့ Syria လူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါတယ်။ Al-Qaeda နဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homs မြို့ထဲကိုသူတို့အဖွဲ့5ဦးကဝင်တိုက်ခဲ့တာလို့ပြောပါတယ်ရှင်။
စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ကြညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျော်နာဂမ်မင်းဖြစ်ပါတယ်။ VOA American တာရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 31တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.